တရုတ်နိုင်ငံနဲ့ရေပိုင်နဲ့နယ်မြေပိုင်နဲ့အငင်းပွားနေတဲ့ BNN ပြည်သူအများစုဟာတရုတ်နိုင်ငံလုတ်ကုန်ပစ္စည်းတွေကိုမဝယ်ဘဲအတန်တိတ်စန္ဒပြနေကြပါတယ်။ BNN ကိုတင်ပို့တဲ့တရုတ်ပစ္စည်းတွေဟာအကြီးသွေးညံ့နေဆိုပြီးဝယ်မသုံးသူတွေများလာပေမဲ့ဈေးပေါ်တဲ့အတွက်ဝယ်သုံးသူတွေလည်းရှိနေသေးပါ။အိန္ဒိယအင်အားကြီးတရုတ်နိုင်ငံကသူတို့နိုင်ငံအပေါ်ဗိုလ်ကျနေတယ်လို့ထင်နေကြတဲ့ BNN ပြည်သူတွေရဲ့တုံ့ပြန်မှုကိုသတင်းထောက် Raps Dennis Guy ဟူချီမင်းမြို့တော်ကနေသတင်းပေးပို့ထားပါတယ်။မဆုမြန်မွန်ကဆက်ပြီးပြောပြပေးမှာပါရှင်
။တောင်တရုတ်ပင်လယ်ထဲကရေပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တရုတ်နဲ့ VNM ကြားမှာရေပိုင်နဲ့ကိစ္စနဲ့1984ခုနှစ်တုန်းကတကြိမ်1988ခုနှစ်ကတကြိမ်ရေပြင်မှာတိုက်ပွဲတွေဖြစ်ခဲ့မှုပါတယ်။နယ်စပ်မြင်းကိစ္စနဲ့ပတ်သက်လို့လည်း1980ပြည့်နှစ်တွေတုန်းကနှစ်နိုင်ငံကြားစစ်ပွဲဖြစ်ခဲ့မှုပါတယ်။အခုလည်းရေပြင်ပိုင်နဲ့အငင်းပွားနေတဲ့ပါရာဆယ်ကျွန်းစုတွေမှာတရုတ်တို့ကစစ်တပ်အင်အားအများအများချထားပြီးအသာစီးအနေအထားယူထားတယ်လို့ဗီယက်နမ်ပြည်သူတွေကမှတ်ယူထားကြပါတယ်။ရေပိုင်နဲ့အငင်းပွားမှုကြောင့်2014ခုနှစ်တုန်းကဗီယက်နမ်မှာတရုတ်ဆန့်ကျင်ရေးအထူးဂရုတွေဖြစ်ပွားခဲ့လို့20ကျော်သေဆုံးခဲ့ပါတယ်။အဲဒီနောက်မှာတော့တရုတ်နဲ့နိုင်ငံရေးဆိုင်ရာပြဿနာကိုဗီယက်နမ်တာဝန်ရှိသူတွေကဘေးဖယ်ထားဖို့ကြိုးစားခဲ့ကြပါတယ်။ဗီယက်နမ်ပြည်သူအများကတော့တရုတ်ဟာဗီယက်နမ်ရဲ့မိတ်ဆွေမဟုတ်ဘူးလို့သဘောထားနေကြပြီးတော့တရုတ်ကလာတဲ့ပစ္စည်းတွေကိုမဝယ်ဘဲတပိတ်မှောက်နေကြပါတယ်။ဗီယက်နမ်ကိုပို့တဲ့တရုတ်ပစ္စည်းတွေရဲ့အရေးအသွေးကညံ့ဖျင်းတယ်လို့လည်းဆိုကြပါတယ်
။ China exports many low quality products to Vietnam but we know that they don't export the products to
တရုတ်ကနေပြီးတော့ဗီယက်နမ်ကိုပို့တဲ့ပစ္စည်းတော်တော်များများအရေးအသွေးမကောင်းကြပါဘူး။တခြားနိုင်ငံတွေစီကတော့ဒီလောက်မကောင်းတဲ့အရေးအသွေးမျိုးမပို့ဘူးဆိုတာကိုလည်းကျွန်တော်တို့သိပါတယ်။အဲ့ကြောင့်မလို့တရုတ်ပစ္စည်းတွေဆိုရင်ကျမတို့ကအတက်နိုင်ဆုံးရှောင်ပါလေ။အရင်ကတော့တရုတ်ပစ္စည်းတွေသုံးပါလေ။အရေးအသွေးမကောင်းတော့ခဏလေးနဲ့ပြက်ကုန်တာပါ
။ဟိုချီမင်းမြို့ကဒီဇိုင်းကုမ္ပဏီတစ်ခုမှအလုပ်လုပ်တဲ့ Hard Trend ပြောသွားတာပါ။ဗီယက်နမ်နဲ့တရုတ်ကြားဆက်ဆံရေးအခြေအနေကြောင့်လဲတရုတ်ပစ္စည်းတွေကိုမဝယ်ဖြစ်တာလို့သူကပြောပါတယ်။အိန္ဒိယအင်အားကြီးတရုတ်နိုင်ငံဟာဗီယက်နမ်ရဲ့ပြိုင်ဘက်ဖြစ်တယ်လို့ပြည်သူအများကမြင်နေကြတဲ့အကြောင်းဟိုချီမင်းစီတီမြို့အခြေစိုက်စီဘွားရေးအကြံပေး Decent Shira and Associates ကုမ္ပဏီကတာဝန်ခံ Oscar Mansons ကပြောပါတယ
် Vietnamese people see them not as big brothers but as rivals. This also because
တရုတ်ကိုဗီယက်နမ်ကပြည်သူတွေအကိုကြီးလို့သဘောမထားပဲပြိုင်ဘက်လို့သတ်မှတ်ထားကြပါတယ်။အဲ့ဒါကလည်းတောင်တရုတ်ပင်လယ်ထဲကဗီယက်နမ်နိုင်ငံပိုင်းကျွန်းတွေနဲ့ပတ်သက်ပြီးလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်လည်းပါပါတယ်။ဗီယက်နမ်လူမျိုးတွေအတွက်ကကျွန်းတွေတရုတ်ဘက်ပါသွားမဲ့ကိစ္စကိုဘယ်လိုမှလက်မခံနိုင်ကြပါဘူး။ဒီကိစ္စနဲ့ပတ်သက်လို့အစိုးရဘက်ကဘာမှတိတ်မပြောဘူးလူသိရှင်ကြားလှုပ်ဆောင်မှုတွေမရှိပေမဲ့လည်းပြည်သူတွေကတော့လက်မခံနိုင်ကြပါဘူ
းနိုင်ငံရေးပြဿနာတွေအပြင်တရုတ်တို့ကဗီယက်နမ်ကိုအရေးအသွင်းမကောင်းတဲ့ပစ္စည်းတွေတင်ပို့နေတယ်လို့ဗီယက်နမ်ပြည်သူတွေကြားမှာကြဲကြဲပြန့်ပြန့်လက်ခံထားကြပါတယ်ဒါကြောင့်တရုတ်ပစ္စည်းတွေအစားဈေးမကွာတဲ့တရုတ်တောင်ကိုရီးယားပစ္စည်းတွေကိုဝယ်သုံးကြတာလို့လေလာသူတွေကပြောကြပါတယ်ဒါပေမဲ့တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်ပို့ကုန်သွင်းကုန်တန်ဖိုးနှစ်ခုပေါင်းကအခုနှစ်ပထမ၄လပတ်အတွင်းမှာကိုဒေါ်လာ25ဘီလီယံခွဲလောက်ရှိတယ်လို့ဗီယက်နမ်သတင်းမီဒီယာတွေကထုတ်ပြန်ပါတယ်။ဗီယက်နမ်ထုတ်ကုန်လုပ်ငန်းတွေကလည်းတရုတ်ကကုန်ကျန်းတွေကိုအားကိုးနေကြရဆဲဖြစ်ပါတယ်။2014ခုနှစ်အထူးကယုံဖြစ်ခဲ့ပြီးတဲ့နောက်တရုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြဖို့စီယုံလှုံ့ဆော်မှုတွေရှိပေမဲ့တခြားနိုင်ငံလုပ်ပစ္စည်းတွေမဝယ်နိုင်တဲ့ဆင်းရဲသားလူဒန်းစားတွေကတော့တရုတ်ပစ္စည်းတွေကိုမဝယ်ခြင်းလဲဝယ်သုံးနေကြရပါတယ်။ဗီယက်နမ်နိုင်ငံရဲ့ဝင်တဲ့တရုတ်ကုန်ပစ္စည်းအများစုကနယ်စပ်ကုန်သွယ်ရေးဂိတ်တွေကဝင်နေတဲ့အတွက်အရေးအသွေးညံ့ဖျင်းနေတာလို့စင်ကာပူအခြေစိုက်အရှေ့တောင်အာရှလေ့လာရေး ISEAS Yusuf Isaac Institute ကသုတေသီလေဟွန်ဟီယပ်ကပြောပါတယ်
I think one of the reason is that many of these products are consumer items, small items and they are imported by border trade not through official
ဗီယက်နမ်ကိုဝင်နေတဲ့တရုတ်ပစ္စည်းအများအပြားကလူသုံးကုန်ပစ္စည်းတွေအသေးစားကုန်ပစ္စည်းတွေဖြစ်ကြပါတယ်အဲ့ဒီပစ္စည်းတွေကတရားဝင်လမ်းကြောင်းတွေကမဟုတ်ပဲနေဆက်ဘက်ကနေသွင်းနေကြတာကအကြောင်းတစ်ခုလို့ကျွန်တော်ထင်ပါတယ်တရားဝင်လမ်းကြောင်းကသွင်းနေဆိုရင်တော့အရေးသွေးပိုင်းနဲ့ပတ်သက်လို့ပိုပြီးစီးကန့်တွေတင်းကျပ်တယ်တည်တည်ချာချာလဲစစ်ဆေးမှာပ
ါတရုတ်ကုန်ပစ္စည်းတွေကိုမဝယ်လို့ကြတဲ့ဗီယက်နမ်ပြည်သူတွေကငွေချေးတတ်နိုင်သူတွေကတော့စိုက်ကယ်တွေအီလက်ထရောနစ်ပစ္စည်းတွေကိုဂျပန်နိုင်ငံထုတ်တွေဝယ်သုံးနေကြပါတယ်တောင်ကိုရီးယားနိုင်ငံတို့စားတောက်ကုန်တွေအီလက်ထရောနစ်ပစ္စည်းတွေလည်းဗီယက်နမ်မှာလူကြိုက်များလာနေပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါရှင်။